မြန်မာနိုင်ငံကဆိုက်ကလုန်းမိုကာမုန်တိုင်းသင့်သူတွေအတွက်အမေရိကန်ကအကူအညီဒေါ်လာ18တန်နီးပါးထပ်ပေးဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူသားချင်းစာနာမှုအကူအညီဖြစ်အခုလိုနောက်ထပ်ဒေါ်လာ18တန်နီးပါးထောက်ပံ့မယ်လို့ဒီနေ့ပဲကြေညာလိုက်တာပါ။မုန်တိုင်းသင့်သူတွေအတွက်အရေးပေါ်နာခိုစရာဆန်ရှင်းတဲ့ရေပတ်ဝန်းကျင်ဆန်ရှင်းတဲ့ကယ်ဆယ်ရေးပစ္စည်းတွေအတွက်အသုံးပြုဖို့အရေးပေါ်ကူညီရေးဆောင်ရွက်နေတဲ့မိဘအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကတဆင့်ပေးအပ်သွားမယ်လို့လည်းပြောပါတယ်။အရင်ကလည်းမြန်မာကဒီမုန်တိုင်းသင်္တူတွေအတွက်ရေးပေါ်အကူအညီဖြစ်ဒေါ်လာ2,600,000,000ပတ်ကိုအခုအင်အားပြင်းဆန်ကလုန်းမိုကာတိုက်ခတ်ခံခဲ့ရပြီးကြတဲ့ကအမေရိကန်ကကြေညာခဲ့ပါသေးတယ်။တကယ်တော့မြန်မာနိုင်ငံကမုန်တိုင်းသင်္တူတွေကိုအကူအညီပေးနိုင်ဖို့ဒေါ်လာ333,000,000လိုအပ်နေကြောင်းကုလသမဂ္ဂကလည်းမနေ့တုန်းကပဲတောင်းခံထားပါတယ်။မေလ14ရက်နေ့ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဒီဆိုက်ကလုန်းမုန်တိုင်းတိုင်ခံခဲ့ရသူက1,600,000ရှိတယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။မေလ14ရက်နေ့ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းကြံခံခဲ့ရသူတွေအခုလိုအများပြားရှိနေချိန်မှာမုန်တိုင်းကြံအဆိုးဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်၊ချင်းပြည်နယ်၊ကချင်ပြည်နယ်၊မကွေးနယ်၊စကိုင်းတိုင်းတွေမှာအရေးပေါ်အကူအညီတွေအချိန်မီမရရင်မကြာခင်မိုးရင်းကာလအခက်ကြုံရနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီမုခါဆိုက်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်မှာသေဆုံးသူ148ယောက်ရှိကြောင်းဒီသတင်းမှအစောပိုင်းကပဲစစ်ကောင်စီကသတင်းထုတ်ပြန်ထားပေမဲ့ဒီတိကျတိခိုက်မှုတွေဟာဒီထက်များနိုင်တယ်လို့လည်းသတင်းတွေထွက်နေသလိုမုန်တိုင်းတန်တင်တဲ့နေရာတွေမှာကူညီကယ်ဆယ်ရေးတွေထိထိရောက်ပေးနေတာမရှိဘူးလို့လည်းဒေသခံတွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျ